ရန်ကုန်တိုင်းဒေသကြီးအတွင်းတရားဥပဒေစိုးမိုးရေးနဲ့မှုခင်းကြဆင်းရေးအတွက်ဆိုပြီးအစိုးရအဖွဲ့ကစားတောက်ဆိုင်အရက်ပါ Nightclub KTV နဲ့အနှိတ်ခမ်းတွေကိုည7နာရီနောက်ဆုံးထားပိတ်သိမ်းပေးဖို့ညွှန်ကြားလိုက်တာဖြစ်ပါတယ်။ကြေညာချက်ထုတ်ပြန်ပြီးတားမြစ်တာမဟုတ်ဘဲသက်ဆိုင်ရာမျိုးနယ်အုပ်ချုပ်ရေးမှုတွေနဲ့ရဲအရာရှိတွေကဆိုင်တွေကိုတွားရောက်အသိပေးပြောခဲ့တာဖြစ်ပါတယ်။ရတရားစီမံချက်အရာဆောင်ရွက်တာဖြစ်တယ်လို့တချို့ကပြောပေမဲ့တချို့ကတော့ဒီညွှန်ကြားချက်ဟာပုံသေးဖြစ်နိုင်တယ်လို့ပြောကြပါတယ်။ဆိုင်ရှင်တွေအနေနဲ့ဒီညွှန်ကြားချက်ဟာဘယ်ချိန်ဘယ်ကာလအထိဆိုတာသေချာမသိသေးပဲဖြစ်နေပါတယ်။အဲ့ဒီလိုည7နာရီပိတ်သိမ်းပေးဖို့ညွှန်ကြားလိုက်တာကိုအထူးသဖြင့်ရန်ကုန်မြို့ခံလူငယ်တွေကကန့်ကွက်ကြပါတယ်။ဆိုင်ရှင်တွေကလည်းစီးပွားရေးကျဆင်းလာမှာဖြစ်တယ်လို့နိုင်ငံသားသားတွေအတွက်လည်းညဘက်လဲပတ်ဖို့အခက်အခဲတွေဖြစ်တယ်လို့ပြောပါတယ်။မှုခင်းကြဆင်းရေးအတွက်အခုလိုဆောင်ရွက်တယ်ဆိုတော့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ညွှန်ကြားချက်ဟာမဖြစ်သင့်တာကြောင့်ကန့်ကွက်သွားမယ်လို့စားတောက်ဆိုင်လုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဦးခင်အောင်ထွန်းကပြောပါတယ်
ကျွန်တော်တို့တော့အသေးမှတော့ဒါကိုပြောမှာပါဒါနဲ့တူကြီးနေနဲ့လည်းစပြီးတော့ပြောဆိုတာတွေကန့်ကွက်တာတွေလုပ်နေတယ်ပေါ့နော်တရားဥပဒေစိုးမိုးရေးမှုကြီးအချက်အလက်တွေပါတခြားနည်းလမ်းတွေနဲ့လွတ်လို့ရရတဲ့အနေနဲ့ဒီလိုပိတ်တဲ့နည်းလမ်းကျင့်သုံးတာကိုကျွန်တော်တို့သဘောမတူလုံးတင်တာတွေကျွန်တော်တို့လည်းအားလုံးကဝိုင်းကူကြမှာပေါ့နော်ဒါနဲ့မလုံးတင်တဲ့ဟာကိုလည်းကျွန်တော်တို့ကန့်ကွက်သွားမှာပါအနည်းလေးပိုင်းနေအခုဈေးဝယ်စင်တာတွေမှာဖြစ်နေတဲ့နေကင်းကြောင်တောင်းတွေဒါတွေကနေကင်းမှလည်းဖြစ်နေရပဲညချမှဖြစ်နေတဲ့ကိစ္စတွေမဟုတ်ဘူးစက်တိုင်းပိတ်ပြီးတော့ဒီလိုမျိုးဟာကမှုကြီးချက်စီးတဲ့အထောက်အကူပြုမယ်ဆိုတာလှုပ်ဆောင်ချက်ကိုတော့ကျွန်တော်တို့ကလုံးဝသဘောမတူပါဘူး
စားတောက်ဆိုင်အရပါ Nightclub KTV နဲ့အနှိတ်ခမ်းတွေကိုစိုင်ဖွင့်ခွင့် license ချထားပြီးစဉ်ကစိုင်တွေကိုည7နာရီအထိသာဖွင့်လှစ်ခွင့်ရှိမယ်ဆိုပြီးသတ်မှတ်ခဲ့တယ်လို့ဆိုင်ရှင်တွေကလည်းဒီစည်းကမ်းချက်ကိုလိုက်နာပါမယ်ဆိုပြီးလက်မှတ်ရေးထိုးထားတာတွေရှိတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဆိုင်တွေအားလုံးပိတ်သိမ်းချိန်ကိုည7နာရီလို့သတ်မှတ်တာမျိုးမဟုတ်ဘဲအမျိုးအစားလိုက်ပိတ်ချိန်သတ်မှတ်ပေးပြီးအခွန်နှုန်းထားခွဲခြားပေးသွင်းစေတာမျိုးဆောင်ရွက်တာဟာပုံမှန်တင့်တော်မယ်လို့ဗိုလ်ချုပ်အောင်ဆန်းလမ်းပေါ်မှာရှိတဲ့ရန်ကုန်ဘားရဲ့မန်နေဂျာကိုပိုင်သက်ဆိုးကပြောပါတယ်။
ဒီ license ချပေးတဲ့ဟာမျိုးတွေပါတယ်အရင်ဟာရဲ့ဆိုင် update ပြန်လုပ်ပြီး category ခွဲလိုက်ဥမာပဲဆိုရင်ဆို7နာရီခွင့်ရှိတယ်အခွန်ကတော့ဘယ်လောက်ကြတယ်အဲ့အခွန်ဆောင်ပေါ့နော်ဒါတော့ဘာဆိုရင်လည်းပဲချင်းကြည့်ပေါ့နော်ဥမာ7နာရီခွင့်ဝင်ရှိတယ်နောက် club ဆိုလည်း club တို့ KTV တို့ကြတော့လည်းနောက်ကြမှအချင်းပြင်မယ်ဆိုတော့လည်း3နာရီလောက်ထိတစ်ခုနဲ့တစ်ခုလည်းဆောင်ရတဲ့အခွန်လည်းမတူဘူးဒါမှမဟုတ် license ဘူးလည်းမတူတဲ့ဟာမျိုး update ပြန်လုပ်ပြီး detail တွေပြန်ခွဲလိုက်ရင်တော့ကောင်းမယ်ပေါ့ဘာနဲ့မဲ့တက်ပြီးတော့ club ဖွင့်နေတယ်ဒါနဲ့အရေးယူအဲ့လိုမျိုးနှစ်ဦးနှစ်ဖက်ပေါ့တို့ရလက်ရှိတို့ချပေးတဲ့ license မှာဟိုကအမှန်တိုင်းလို့ရှင်အထဲမှာပါလာတော့လည်းဆယ်နာကျဲရှိပဲဖွင့်ခွင့်ရှိမယ်ဆိုတော့ခံလို့ရတယ်ရှိနေအောင
်ပြီးခဲ့တဲ့အစိုးရလက်ထက်ကတက္ကသိုလ်ဝန်ထမ်းစာမေးပွဲတွေဖြည့်ဆို့ချိန်မှာစိုင်တွေကိုည7နာရီနောက်ဆုံးထားပြီးပိတ်သိမ်းပေးဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့တာရှိပေမဲ့အချိန်ကာလအဖြစ်တပတ်ဆယ်ရက်ခန့်သာရှိတယ်လို့ပြောပါတယ်ပုံမှန်အားဖြင့်ရန်ကုန်မြို့တွင်းကစားတောက်ဆိုင်တွေဘားတွေကလပ်တွေဟာည7နာရီလောက်ပိတ်သိမ်းတာတွေရှိတယ်လို့မိုးလင်းပေါက်ဖွင့်ကြတာတွေလည်းရှိပါတယ်အစိုးရအဖွဲ့ရဲ့လက်ရှိညွှန်ကြားချက်ကိုမလိုက်နိုင်ရင်စိုင်းပိတ်သိမ်းတဲ့အထိအရေးယူခံရနိုင်တဲ့အနေအထားရှိတယ်လို့ရန်ကုန်မြို့48လမ်းက7 Joint Bar ရဲ့မန်နေဂျာကိုဇာနီကပြောပါတယ်
ခက်ခဲတော့လည်းနေနေဖြစ်တယ်မှာကျွန်တော်တို့ဆိုင်ကညနေပိုင်း9နာရီမှစဖွင့်လာပါရဲ့စဖွင့်တော့ညနေ9နာရီလောက်မှဧည့်တယ်လာဆိုတော့ကျွန်တော်ရောင်းနေတာ3နာရီလောက်ပဲရှိတာဟုတ်အဲ့တော့လည်းနေနေခက်ခဲဖြစ်သွားတာပေါ့သူကစမတ်တစ်ခေါက်လာဆစ်မယ်ဆိုလို့မဖိတ်ဘူးဆိုရင်တပုံရိုက်မယ်ပေါ့နော်လက်မှတ်ထိုးရမယ်ဒုတိယတစ်ခေါက်လည်းလာဆစ်လို့အဲ့လိုမျိုးဖိတ်ဘူးဆိုရင်တပုံရိုက်ပြီးတော့ပေါ့ဆိုင်ပါကြောင့်နာမည်နဲ့တပုံရိုက်ပြီးတော့လက်မှတ်ထိုးရမယ်အဲ့တောင်းငန်းလိုက်ပါလေတတိယတစ်ခေါက်ဆိုရင်သူက license ပိတ်သိမ်းမယ်လို့ကြားမထုတ်ပြီးတော့
ဝင်းကြီးကျောက်ဦးဖြိုးမင်းသိန်းဦးဆောင်တဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကပြီးခဲ့တဲ့တကြံကလာအတွင်ရန်ကုန်မြို့မှာစီးပွားဖြစ်မန်တက်တွေဆောက်လုပ်ခွင့်ကန့်သတ်လိုက်တဲ့အပေါ်ဝေဖန်မှုတွေကြုံတွေ့ခဲ့ရပြီးလက်ရှိညွှန်ကြားချက်နဲ့ပတ်သက်ပြီးလည်းဝေဖန်ခံနေရတာဖြစ်ပါတယ်။အစိုးရအဖွဲ့ကရက်တရာစီမံချက်ပြုလုပ်နေတာကြောင့်ည7နာရီအမိန့်ဟာ3လနီးပါးကြာမြင့်နိုင်တယ်လို့ခန့်မှန်းကြပါတယ်ရှင်။